ရပါမှာ၃ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာကျေးဇူးပြုနေမှာအရေးပါတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အွန်လိုင်းမှာတွေ့ဆုံပြီးသူ့အစိုးရအဖွဲ့အကူပြောင်းကာလအတွက်ဆက်ပြီးလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလပြောင်းလဲစေဖို့တရားရေးဆိုင်ရာကြိုးပမ်းမှုတွေကိုဆက်ပြီးလုပ်နေတာပါ။ကျန်းသက်စာကျင်းစောမဲ့ဇန်နဝါရီ20ရက်ကိုနှစ်လပဲလိုတော့ချိန်မှာမစ္စတာဘိုင်ဒန်ဟာသူ့ထံနဲ့ဒယ်လာဝေါ်ပြည်နယ်ဝယ်မင်တန်မြို့ကနေနယူးယောက်ကင်းကဒီမိုကရက်တစ်ပါတီဝင်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုနဲ့အာကန်ဆာပြည်နယ်ကရီပက်ဘလီကန်ပါတီဝင်အုပ်ချုပ်ရေးမှူးအာဆာဟတ်ချင်ဆန်ပါဝင်တခြားပြည်နယ်ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံခဲ့တာဖြစ်ပါတယ်။အွန်လိုင်းဆင်နဘမှာသူသမရတာဝန်ဆက်ထမ်းဆောင်တဲ့အခါအမေရိကန်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးမြင့်နေမှုထိန်းချုပ်ရေးဆိုင်ရာသူ့အစီအစဉ်တွေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိတယ်လို့သူ့ရဲ့သမရအင်ဂျူလင်းနဲ့တက်တမ်းမဆခင်ဘာတွေလောက်ဆောင်နိုင်လဲဆိုတာတွေကိုပါဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံမှာတနည်းကိုလူပေါင်း3000ချီကူးစက်မှုရှိနေပြီးတချို့နေရာတွေမှာဆို3,700အထိကူးစက်ခံရတာပါအခုဆိုအမေရိကန်နိုင်ငံမှာဒီရောဂါကူးစက်ခံသူက2000ခွဲကျော်နေပါပြီဒီရောဂါအတွက်ကာဝယ်ဆေးတွေဆေးပစ္စည်းတွေနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့လှုပ်ဆောင်ထားတဲ့အချက်လက်တွေကိုနောက်တာဝန်ယူရမယ်ဘိုင်ဒန်အရာရှိတွေစီတရားဝင်လွှဲပြောင်းပေးစပြီးလှုပ်ဆောင်ဖို့ဒါကလည်းချီတဲ့တည်သူကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကထမ်းအစိုးရအဖွဲ့ကိုချက်တပြင်းနေမှာတိုက်တွန်းခဲ့ကြပါတယ်